FIFA ကဘာဘောလုံးဖွဲ့ချုပ်တွင်အခက်ခဲတဲ့ဆမှုတွေကြောင့်ယာရူကနှုတ်ထွက်ပြီးတောင်းဆိုနေကြပြီမလဲသူ့အနေနဲ့ယာရူကနှုတ်ထွက်မှာမဟုတ်ပဲရွေးကောက်ပွဲကိုဝင်ပြီးတော့ပြိုင်သွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌကပြောလိုက်ပါတယ်ဒါအပြင်ဒီချိန်ဟာ FIFA အတွက်အခက်အခဲဆုံးအချိန်ဖြစ်တယ်လို့လည်းသူကပြောပါတယ် UEFA ဥက္ကဋ္ဌပလာတီနီအပါဝင်ဘောလုံးဖွဲ့ချုပ်တော်တော်များများကနှုတ်ထွက်ပြီးတောင်းဆိုနေကြတာဖြစ်ပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်
အောက်ရီလိုက်စားမှုရှုပ်တော်ပုံတွေအပုံနဲ့နေတထောင်းထောင်းထွက်လာနေတဲ့ကြားကပဲစီဆော်ရဲ့နှစ်ပတ်လည်ညီလာခံကိုကြာသပတေးနေ့မှာစတင်လိုက်ပါပြီ။ညီလာခံဖွင့်ပွဲအခမ်းအနားမှာတော့ဒီအချိန်ဟာ FIFA အတွက်အခက်အခဲဆုံးအချိန်ဖြစ်တယ်လို့ဥက္ကဋ္ဌဆက်ဘလက်တာကပြောလိုက်ပါတယ်
။ These are unprecedented and difficult times.
FIFA အတွက်တော့ဒါတွေဟာဘယ်တော့မှမကြုံဘူးလို့အောင်ခက်ခဲတဲ့အချိန်တွေပါ။အခုဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာဘောလုံးလောကအတွက်ရောကုတ္တပညီလာခံအတွက်ပါအရေးမဲကြီးထိုးစေခဲ့ပါတယ်လူတူချင်းစီရဲ့လျှက်ရက်တွေကဘောလုံးလောကကိုအဆက်ရစေပြီးအကုန်လုံးကိုပြောင်းလဲပစ်ဖို့ကျွန်တော်တို့စီကတောင်းဆိုနေပါတယ်ဘောလုံးလောကနဲ့ FIFA ရဲ့ဂုဏ်သိက္ခာကိုဒီထက်ပိုပြီးညှဉ်းနှွမ်းစေမဲ့ဟာမျိုးကျွန်တော်ခွင့်မပြုနိုင်ပါဘူးဒီချိန်ဒီနေရာမှာရပ်ပြရမှာပါကမ္ဘာဖလားအင်ရှင်ရွေးရာရောအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးကျွန်တော်မှပဲလုံးဝတောင်းဝန်ရှိတယ်လို့ပြောတာတွေကိုလည်းကျွန်တော်သိပါတယ်လူတိုင်းကအထင်ပြည့်တော့ကျွန်တော်လည်းစောင့်ကြည့်မနေနိုင်ပါဘူ
း FIFA ဥက္ကဋ္ဌရွေးကောက်ပွဲကိုဒီနေ့တောက်ကြနေမှာကျင်းပမှာဖြစ်ပြီး Mr. Blatter ကိုရွေးကောက်ပွဲမကျင်းပခင်ယာဒူးကနေနှုတ်ထွက်ဖို့စီဝေးအတွက်မှာတိုက်ရိုက်တောင်းဆိုခဲ့တယ်လို့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michel Platini ကပြောပါတယ
် I said that you have to leave it was very sensitive on that
ကျွန်တော်ကသူနဲ့စကားပြောခြင်းတယ်လို့ပြောပါတယ်သူကမပြောခြင်းဘူးလို့ပြောတယ်ဒါနဲ့ကျွန်တော်လည်းသူ့ကိုနားထောင်ဖို့ထပ်ပြောပါတယ်1998ကစပြီးကျွန်တော်တို့အတူလုပ်ခဲ့ကြတယ်ဒီချိန်က FIFA ရဲ့အနာဂတ်နဲ့ပတ်သက်ပြီးကျွန်တော်တို့သဘောတူညီမှုရရမယ့်အချိန်မှာကျွန်တော်တို့အတူတွဲလုပ်ခဲ့ကြတယ်အောင်မြင်မှုတွေလည်းရခဲ့တယ်ဒီနေ့တော့ကျွန်တော်အနေနဲ့သူ့ကို FIFA ကနေနှုတ်ထွက်ဖို့တောင်းဆိုပါတယ် FIFA ရဲ့ပုံရိပ်ကမကောင်းတော့တဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုဆက်ပြီးဖြစ်နေမှာမျိုးခွင့်မပြုနိုင်တော့တာကြောင့် FIFA ကနေထွက်လိုက်ဖို့တောင်းဆိုတာပ
ါသူ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုတာနဲ့ပတ်သက်ပြီး Sepp Blatter ကတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံစောင့်ရမယ့်ဒီအချိန်ကြာမှနှုတ်ထွက်ဖို့ဆိုတာတိတ်နောက်ကျသွားပြီလို့တုံ့ပြန်ပါတယ်မစ္စတာဘလက်တာအနေနဲ့သူ့ကိုမဲပေးဖို့အများစုကိုယုံလာအောင်စီယုံသွားမှာဖြစ်ပေမဲ့မစ္စတာဘလက်တာရော FIFA ရောဒီကိစ္စမှာရှုံးသွားပြီလို့သူထင်တယ်ဆိုပြီးပလာတီနီကတော့ပြောပါတယ်ဘရူနီကတော့ဥရောပဘောလုံးဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့အနေနဲ့ FIFA ရဲ့နှစ်ပတ်လည်ညီလာခံကိုတပိတ်မောက်ကောင်မောက်နိုင်တယ်လို့ UEFA ဘက်ကသတင်းတွေထွက်ပေါ်ခဲ့ပါတယ် FIFA ရဲ့နှစ်ပတ်လည်ညီလာခံကိုတပိတ်မမောက်ရတာဟာဒါအမေရိကတိုက်ဖက်ကပြဿနာဖြစ်ပြီးဥရောပတိုက်ရဲ့ပြဿနာမဟုတ်တာကြောင့်ဖြစ်တယ်လို့Netherlands ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michael van Praag ကပြောပါတယ် FIFA ဥက္ကဋ္ဌ Blatter ကိုယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့အထက်မှာ Germany ဘောလုံးဖွဲ့ချုပ်လည်းပါဝင်ပါတယ် Sepp Blatter က FIFA ဥက္ကဋ္ဌရွေးကောက်ပွဲဆက်ဝင်ဖို့ကြိုးပမ်းတာနဲ့ပတ်သက်ပြီး Germany ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Wolfgang Niesbeck ကအခုလိုပြောပါတယ
် Yeah it's time for a change definitely
ဒီချင်းကတည်ကြပေါ့အပြောင်းလဲလုပ်ရမယ်ချင်းဘာကြောင့်လဲဆိုတော့ FIFA ကိုဂုဏ်သိက္ခာရှိပြီးအများလက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့ဆိုတာမျိုးကျွန်တော်တို့တွေ့လို့ပါတယ် FIFA ရဲ့ထိပ်ပိုင်းမှာအပြောင်းလဲမဖြစ်ခဲ့ရင်တော့အဲ့ဒီလိုဖြစ်ဖို့ကပ်ပါလိမ့်မယ
် FIFA ရဲ့အမှုဆောင်အဖွဲ့ဝင်လည်းဖြစ်မယူသေးရဲ့အမှုဆောင်အရာရှိချုပ်ဟောင်း David Gill ကတော့တကယ်လို့ Mr. Blatter ပြန်ရွေးခံရရင်သူ့အနေနဲ့အမှုဆောင်ကော်မတီဝင်အဖြစ်ကနေနှုတ်ထွက်မယ်လို့ပြောလိုက်ပါတယ် FIFA ရဲ့လက်ရှိနဲ့အရင်ကတာဝန်ရှိသူ14ဦးကိုတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေအဲခွာချမှုစတဲ့စွဲချက်48ခုနဲ့ American အစိုးရတာဝန်ရှိသူတွေကစွဲချက်တင်လိုက်တာပါအမေရိကန်ဘက်ကအခုလိုလှုပ်တာဟာ Mr. Blatter နောက်တစ်ချိန်အရေးမခံရအောင်တားဆီးဖို့လှုပ်တာလို့ရုရှားသမ္မတ Vladimir Putin ကတော့ပြောလိုက်ပါတယ
်ဤရုပ်တွေ့နေ вот я в этом нисколько не сомневаюсь это явная попытка
Mr. Blatter FIFA ဥက္ကဋ္ဌအနေနဲ့နောက်တစ်ချိန်အရေးမခံရအောင်တားဆီးဖို့အတွက်ကြိုးပမ်းလိုက်တယ်ဆိုတာရှင်းနေတာပဲတန်တရားဖြစ်စရာမရှိပါဘူ
းအခုလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဖမ်းဆီးလိုက်တဲ့14ယောက်ထဲက9ယောက်ကိုတော့ FIFA ရဲ့နှစ်ပတ်လည်ညီလာခံတက်ဖို့ဇူရစ်မြို့ကိုရောက်ရှိစဉ်ဆွစ်ဇာလန်အာနာဘိုင်တွေကသူတို့တဲခိုတဲ့ကျင်းငါးဘွေဟိုတယ်မှာတက်ပြီးတော့ဖမ်းဆီးလိုက်ကြတာပါ။ဒါပြင်ဆွစ်ဇာလန်အာနာဘိုင်တွေဟာ2018နဲ့2020ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လည်းတရားစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပါတယ်ခင်ဗျာ။